အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကိုတောက်ရောက်နေချိန်မှာပဲအငင်းပေါ်နေတဲ့တောင်တိုက်ကိုပြန်လည်ပြန်လည်မှာတရုတ်ကစီးရီးလူကျင်မှုလှုပ်ဆောင်လိုက်ပါတယ်။ဟိုင်လန်ပြည်နယ်တောင်ပိုင်းကချွန်းမှာရှိတဲ့ကျူအစုအရေးကြောင်လုံခြုံရေးစီမံခန့်ခွဲရေးဌာနကတော့ကျစ်တပင်းကြီးကစတင်တဲ့ဒီစီးရီးလူကျင်မှုကိုတနည်းလာနေသည့်ဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်။အဲဒီဒေတာတွေတခြားလင်းရင်းတွေနဲ့တင်းမောတွေဝင်ကွက်ကိုပိတ်ထားမယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တောင်ကျုပ်ပင်လယ်ရင်ဒေသတစ်ခုလုံးမိဘကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပြီးအမေရိကန်ကတော့တောင်ကျုပ်ပင်လယ်ရင်ဒေသရဲ့နိုင်ငံတွေကြားဖြစ်ပွားနေတဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားမှုမှာဘယ်နိုင်ငံဘက်ကမှမလိုက်ပေမဲ့ဒီနေ့ကျောင်းမှာလွတ်လပ်စွာသွားလာလုံဆောင်ခွင့်ရှိရမယ်လို့အခိုင်အမာပြောဆိုသလိုတရုတ်ထိန်းချုပ်ထားတဲ့ကျွမ်းဝင်နာကိုစစ်နေရင်လည်းမကြခဏဆင်လွတ်လို့ရှိပါတယ်တရုတ်ဘက်ကလည်းဒါဟာဒီနေ့ရင်လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်တဲ့တမန်ရဆမှုလို့ပြောပြီးကန့်ကွက်လို့ရှိပါရဲ့အဲ့ဒီဒေတာရင်းတာနာချောက်တန်းတွေနဲ့ကျွန်းတွေမှာလူလုံကျွန်းတွေဖန်တီးပြီးလူငင်းလေးလမ်းနဲ့တခြားစီအခြေခံအဆောက်အုံတွေကိုတိဆောက်ပြီးသူ့ပိုင်ဆိုင်ကြောင်းပြတာကျတာပါသမရဘိုင်ဒန်တောင်ကိုရီးယားကိုရောက်လာတဲ့တောက်ချာနေမှာပဲ USS Ronald Reagan လင်းကျင်းသင်းမောကြီးနဲ့သူ့ရဲ့တိုက်ခိုက်ရေးအုပ်စုဟာဂျပန်နိုင်ငံယိုကိုဆုကစိတ်ကမ်းကနေတောင်ကျုပ်ပင်လယ်ရင်တွင်ကျင်းတဲ့ဖို့အတွက်ထွက်ခွာသွားတာဖြစ်ပါတယ်တောင်ကျုပ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကဘရူလန်မလေးရှားဖိလစ်ပိုင်နဲ့တိုင်ဝမ်တို့ဖြစ်ပြီးဖိလစ်ပိုင်တန်းဆောင်တပ်ကတော့အမေရိကန်စစ်တမ်းကအခုလိုပြင်လဲတာကိုတရုတ်ကခြေနဲ့မှမဟုတ်ဘူးလို့ပြောပါတယ်